ဂျာမနီနဲ့မြန်မာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကောက်ဗီတာကဂျာမနီနိုင်ငံကိုချစ်ကြည်အခီးဖြစ်ရောက်နေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ပြသပွဲနေ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ပြည်ပြင်ကြောင်းလေးချိုးပန်းနေတဲ့မြန်မာနိုင်ငံအနေနဲ့စစ်ပတ်ဆိုင်ရာတင်နန်းအနေနဲ့နည်းပညာတွေကိုတရုတ်နဲ့ရုရှားထက်စာရင်ဂျာမနီနဲ့ပြန်လည်ဆက်ဆံလာတာကိုအပြုသဘောဖြစ်နဲ့ဂျာမနီမြန်မာဆက်ဆံရေးကြွမ်းကျင်သူကတုံ့တက်ပါတယ်။မတ်အင်ချင်းနိုင်ပြောပြပေးပါရှင်။
ဂျာမနီနိုင်ငံကိုချစ်ကြည်ခီးစဉ်ဖြင့်ရောက်ရှိလာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုမနေ့ကဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကောက်ဗိုက်ဂါကကာကွယ်ရေးဝန်ကြီးဌာနမှဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။စစ်ပတ်ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာစီးရေးဆက်ဆံရေးနဲ့အကြမ်းဖက်မှုနှိမ်နင်းရေးဆိုင်ရာကိစ္စရပ်တွေမှာတည်င်းအချက်လက်ဖလှယ်ရေးအပြင်မြန်မာတပ်မတော်ရာရှိတွေကိုဂျာမနီနိုင်ငံကိုတင်နန်းပြီးဆေးလွတ်ထုတ်နေနေပယ်အလိုက်လေးလာရေးကိုယ်စားလှယ်အဖွဲ့ကြီးအပြန်လှန်ဆေးလွတ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဂျာမနီနဲ့အခုလိုစစ်ဖက်ဆိုင်ရာဆက်ဆံရေးပြန်လည်တည်ဆောက်လာတဲ့အပေါ်မှာဂျာမနီမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာဆန်ဒီမင်းဆက်ရဲ့အမြင်ကတော့
ဒီမှာဒီနေ့ပတ်သက်ပြီးတော့ပေါ့ဥရောပသမဂ္ဂအနေနဲ့အနောက်နိုင်ငံတွေအားလုံးကပေါ့ Facebook ထားတဲ့လမ်းလမ်းစဉ်ကိုသုံးတဲ့အခါမှာဒီပေါ့စစ်တပ်နဲ့ပတ်သက်တဲ့အနည်းငယ်များတော့သင်တန်းတွေပေါ့ရုရှားနိုင်ငံကိုဟိုသွားရောက်နေခဲ့တာတဆိုင်ပေါ့နော်ဂျာမနီနဲ့ပြန်လည်ပြီးတော့ဒီဆက်ဆံရေးကိုထူထောင်ပါတော့ဟိုကျွန်တော်တို့အားလုံးကြိုးဆိုတင်ပါတယ်ကြိုးမြင်ပါတယ်ရှင
်ဒါပေမဲ့လည်းစီရင်တဲ့စီးပွားရေးနည်းပြဟာအရဆိုရင်မြန်မာနိုင်ငံဟာဂျာမနီအတွက်တိတ်တီးအရေးမကြီးတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဒေါက်တာဆန်ဒီကပြောပါတယ
်ဒီတော့ဆန်စစ်စီနဲ့အစိုးရတက်လာတဲ့အခါမှာပေါ့နော်ဂျောင်းဆန်စစ်စီကိုအနောက်နိုင်ငံမှာရှိရဲ့ဆောင်ကောင်နေအထူးသဖြင့်အမျိုးသမီးတောင်းဆောင်လေးလာရောက်တွေ့ဆုံကြပါတယ်။အဲဒီဆဲမှာတော့ဂျမီရဲ့ဆန်ဆလာအင်္ဂလန်မှာကမပါဝင်ခဲ့ပါဘူး။ဒါနဲ့ကာလာမှာလည်းပေါ့နော်။သွားရောက်မယ်လို့စီစဉ်ထားတဲ့အစီအစဉ်လည်းကျမတို့ဘာမှမကြားမိပါဘူး။နော်။ဒီလိုစီစဉ်အဖြစ်ပေါ့သူတို့နိုင်ငံရဲ့တောင်းဆောင်ပိုင်းကပမာနိုင်ငံကိုစီးပွားရေးပါတနာပေါ့ဟိုစစ်ပတ်ဆိုင်ရာပါတနာဒီနဲ့ရောဟိုတတ်မှတ်ပြီးတာအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့သက်ဆံဖို့လာလာလောလောဆယ်မှာရှိပုံမမြင်ပါဘူးရှင်။
ပြည်ပြည်ကြောင်းလေးရေးကြိုးပမ်းလာတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြန်လည်တည်ဆောက်လာတဲ့ဥရောပသမ္မတနိုင်ငံအများအပြားတွေမှာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဂျာမနီကိုဦးစားပေးတွားရောက်ခဲ့ရတဲ့ပတ်သက်လို့ဒေါက်တာဆန်ဒီမင်းဆက်ရဲ့တုံ့တက်ချက်ကတော
့ဟိုအထူးသဖြင့်ပေါ့နော်ဂျာမနီနဲ့ပမာနိုင်ငံရင်းအားဒီအနောက်ဥရောပနိုင်ငံတွေမှာပေါ့ဆိုင်ပေါ့အဲ့ဒီတည်းမှာလေအင်မတန်လေးရင်းနှီးရဲ့ရင်းနှီးမှုတစ်ခုရှိခဲ့ပါတယ်ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာပေါ့နော်ကြားလေအဓိကဗီဒိုကြီးနေဝင်နဲ့ Fridge Vendor ဒီလက်နဲ့ရောင်းဝယ်ကုမ္ပဏီပေါ့လက်နဲ့ထုတ်တဲ့ကုမ္ပဏီရဲ့သူတို့ရဲ့ပေါ့ပုဂ္ဂိုလ်ရေးရာဆက်ဆံနဲ့ရင်းနှီးရဲ့ဆက်ဆံမှုပေါ့အဲ့ဒီဖွံ့ဖြိုးမှုပေါ်မှာလည်းအများကြီးကြီးပါတယ်။ Facebook မှုတွေခြားခဲ့တဲ့ကာလတစ်ခုတကာလတစ်ခုလုံးမှာပေါ့1988ကနေစပြီးတော့ပေါ့ဂျာမနီနိုင်ငံအားဖြင့်မှာပြီးဟိုပြန်လည်ပြီးတော့ပေါ့ထောက်ပံ့မှုပေါ့ Development Aid ပြန်ပြီး Development Aid မဟုတ်တော့မှာပေါ့ Humanitarianအဲ့ကံပေးနိုင်ဖို့အများကြီးတဲ့ဟိုအစီအစဉ်ယူဆောင်ခဲ့ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်ကိုယ်စားလှယ်အဖွဲ့ဟာဂျာမနီခီးစင်တိုင်းကအော့စတီးရနိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီးမြန်မာစစ်တပ်အရာရှိတွေကိုစစ်တပ်ဆိုင်ရာတင်နန်းတွေပေးဖို့နှစ်နိုင်ငံသဘောတူညီမှုရခဲ့ပါတယ်လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မြန်မာတပ်မတော်နဲ့စစ်ပဆိုင်ရာဆက်ဆံရေးတွေကိုဥရောပသမဂ္ဂနိုင်ငံတချို့ပြန်လည်တည်ဆောက်လာတဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ဝေဖန်ကန့်ကွက်နေကြပါတယ်ရှင်